ကမ္ဘာတစ်လုံးကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရောဂါကူးစက်သူလူနာတွေကိုကုသရာမှာ Baricitinib နဲ့ Sotrovimab ဆေးအသစ်နှမျိုးကိုအသုံးပြုနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ခံချက်ပေးလိုက်ပါတယ်။ကိုဗစ်ရောဂါအပြင်းထန်ခံရတဲ့လူနာတွေအတွက် Baricitinib ကိုဆေးကိုအသုံးပြုဖို့အတွက်အလေးနဲ့ထောက်ခံကြောင်း WHO ကပြောဆိုထားပြီး Sotrovimab ကိုတော့ရောဂါလက္ခဏာတိတ်မပြင်းထန်ပေမဲ့ဆေးရုံတင်းပြီးကုသရနိုင်တဲ့ရောဂါအခန့်ရှိသူတွေအတွက်အချိန်အရသုံးဆဖို့အကြံပြုထားတာဖြစ်ပါတယ်။အချိန်နဲ့မှာပဲကူးစက်များဗီဇာပြောင်း Omicron COVID ပိုးကူးစက်မှုတိုးလာနေတဲ့ဆွေဒင်နိုင်ငံမှာဝန်ကြီးချုပ်ဟာ COVID-19 အကူးစက်ခံရတယ်လို့ဝန်ကြီးချုပ်ယုံပြောပွင့်ရကပြောပါတယ်။ COVID ကူးစက်မှုတိုးလာနေတဲ့ရုရှားနိုင်ငံမှာတော့ COVID ဆိုင်ရာကန့်သတ်မှုဖြင့်လူများတော်လာတဲ့နေရာတွေမှာကာကွယ်ဆေးထိုးမထားသူတွေမလာဖို့ပြတ်ထမ်းတဲ့ဥပဒေတစ်ခုကိုတော့ရုရှားအစိုးရကတောက်ကြနေမှာလည်းအတည်ပြုမပေးသေးပါဘူး။